တဲ့နိုင်ငံအဓိကတိုက်ခိုက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖွဲ့ထိုင်းပါတီဟာပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေရာအများစုနဲ့အစိုးရအသိဖွဲ့နိုင်တော့မှဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒီနေ့နေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာ900နဲ့အနည်းဆုံး255နေရာကိုအနိုင်ရရှိခဲ့တဲ့အကြောင်းဖွဲ့ထိုင်းပါတီကဝန်ကြီးချုပ်တွေဖြစ်ရထားခံထားတဲ့စူရလက်ကီယူအာဖန်ကဒီနေ့ပဲဗန်ကောက်မြို့တော်မှာကြေညာလိုက်တာပါ။ဒ
ီကพรรคในฝั่งประชาธิปไตยได้รับความไว้วางใจได้รับฉันทานุมัติมากที่สุด
เดโมคราซีลุล้าเนี่ยပါတီတွေအနေနဲ့လူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုတွေအများဆုံးရရှိခဲ့တဲ့အကြောင်းအနိုင်ရတဲ့ကိုယ်စားလှယ်အရေးအတွက်အတိအကျကိုမသိရသေးပေမဲ့မိဖက်ပါတီတွေအားလုံးအနေနဲ့255နေရာထက်မနည်းရရှိထားတဲ့အကြောင်းဖွဲ့ထိုင်းပါတီခေါင်းဆောင်ကပြောဆိုသွားတာပါ။ဒင်းလာနေ့ထိရရှိထားတဲ့မဲရလက်တွေကဖွဲ့ထိုင်းပါတီက139နေရာနဲ့စစ်တပ်ကထောက်ခံမှုပေးထားတဲ့ပလန်ဖရာချာလတ်ပါတီကတော့69နေရာရရှိထားကြပါတယ်။ဒါမှလည်းတရားဝင်မဲရလက်တွေထွက်ပေါ်လာတဲ့အခါဖွဲ့တိုင်းပါတီကလွတ်တော်မှာနေရာအများစုနဲ့အနိုင်ရခဲ့မယ်ဆိုရင်တော့မှစစ်ဆေးရကမူကျဲရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရကိုဥဆောင်ဖွဲ့စည်းနိုင်မယ့်အခြေအနေရောမရှိပါဘူး။အခြေခံဥပဒေအရစစ်ဆေးရကရွေးချယ်ထားတဲ့ထက်တော်မှ250နဲ့အတူအောက်လွှတ်တော် 95,000 လို့ကဝန်ကြီးချုပ်အသစ်ကိုရွေးချယ်ကြရမှာပါ။အစိုးရပိုင်းမဲရလက်တွေအရဖွဲ့တိုင်းပါတီထက်မဲတာရနေတဲ့ပလန်ပရာချလက်ပါတီကလည်းအစိုးရအသစ်ဖွဲ့ခွင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်။ယူကောက်ပွဲမှာမတမာမှုတွေနဲ့မဲလိမ်မှုဆွဆွဲချက်တွေထပ်ပေါ်လာနေတဲ့အတွက်ကနေဦးမဲရလက်တွေကိုတောက်ကြနေမတိုင်ခင်ထုတ်ပြန်နိုင်မှာမဟုတ်တဲ့အကြောင်းလဲယူကောက်ပွဲကော်မရှင်ကကြေညာထားပါလွတ်လပ်တဲ့ယူကောက်ပွဲဆိုင်ရာအာရှကွန်ရဲ့ ENFIA ကတော့မဲရလက်တွေမှာမမှန်ကန်တဲ့အချက်လက်တွေအကြီးအကျယ်တွေ့ရှိခဲ့ရတဲ့အကြောင်းနဲ့ယူကောက်ပွဲမှာကော်မရှင်ဟာတမာတမတ်ကြအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်။ယူကောက်ပွဲကော်မရှင်ကတော့အမအယွန်းနေရာလူတွေရဲ့ချွတ်ချော်မှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။